ရန်ကုန်အင်းစင်အကျဉ်းထောင်ကနေနိုင်ငံရေးအကျဉ်းသားတချို့ကိုတနင်္လာငွေနေ့နေ့ကစပြီးတော့နေအကျဉ်းထောင်တွေစီကိုပြောင်းရွှေ့နေတယ်လို့မိသားစုဝင်တွေနဲ့တရားရုံးနဲ့နှိဆက်သူတွေကပြောပါတယ်။ပြောင်းရွှေ့တဲ့ဥယျာဟာယာချီရှိနေပြီးအဲ့ဒီထက်မှရန်ကုန်တက္ကသိုလ်ကျောင်းသားတတ်မကကကျောင်းသားခေါင်းဆောင်တွေလည်းပါဝင်ပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုတော့မဆုမြတ်မွန်ကပြောပြပေးမှာပါခင်ဗျာ။
ဆရာနာသိမ့်ပြီးနောက်ပိုင်းနိုင်ငံရေးအမှုတွေနဲ့ဖမ်းဆီးခံထားရသူအများအများအချင်းကြနေတဲ့ရန်ကုန်အင်းစိန်ထောင်ကနေနိုင်ငံရေးအကျဉ်းသားတချို့ကိုဧပြီလ24ရက်နေ့ကစပြီးတော့နေထောင်တွေကိုပြောင်းရွှေ့နေတယ်လို့ထောင်ပြောင်းခံရသူတွေရဲ့မိသားစုဝင်တွေကပြောပြပါရယ်ထောင်ပြောင်းရွှေ့ခံရတဲ့ဥယျာဟာရရှိရှိတယ်လို့ရှေ့နေတူကပြောပါရယ်အဲ့ဒီထဲမှာရန်ကုန်တက္ကသိုလ်ကျောင်းသားများတမကကကျောင်းသားကောင်းဆောင်တွေလည်းပါဝင်တယ်လို့ရှေ့နေကပြောပြပါရယ
်ဒေါက်တာထောင်ကိုအမျိုးသားဆရာမျိုးသမီး30 130ကျောင်းနေမိရနောက်တစ်ခါတာယာဝတီထောင်ကိုအမျိုးသားမျိုးသမီးအဲ့ရကြောင်းဘယ်လိုကြောက်ပြီးတာတော့အဲ့လောက်ပဲဒီကျန်တာကြီးကလက်လမ်းမှန်ပြီအဲ့ထဲမှာတော့ဟိုအရေးကြီးတဲ့ငှားငါအပါဝင်ပေါ့နော်ဒီနိုင်ငံပုံမှန်တွေနဲ့ချထားတဲ့သုံးကသမကခေါင်းဆောင်မျိုးတွေအခြားအရေးကြီးတဲ့ပုံပုံတွေပါသွားတယ်လို့အဲ့လိုတော့ပြထားတယ
်အင်းစိန်ထောင်ကနေပြောင်းရွှေ့ခံရတဲ့နိုင်ငံရေးအကျဉ်းသားအများစုဟာဒိုင်ဦးထောင်တာယာဝတီထောင်တွေစီကိုပြောင်းခံရတာဖြစ်ပြီးတော့တခြားရဝေးထောင်တွေစီပို့ခံရသူတွေလည်းရှိပါတယ်အခုအချိန်ထိပြောင်းရွှေ့တဲ့နေရာအတိအကျနဲ့စည်ရင်မတိနိုင်သေးဘူးလို့ရှေ့နေကပြောပါရယ်။မွန်ပြည်နယ်၊ကရင်ပြည်နယ်ဘက်ပြောင်းရွှေ့ခံရသူတွေလည်းရှိပါရယ်။တက်မတော်ပြိုကွဲအောင်နှုံဆော်မှုပုံမှန်905ကကြီးနဲ့တား2ယောက်1003စီချခံထားရတဲ့မိခင်ဖြစ်သူကတော့တားအငယ်ကိုချိန်မရော့အချင်းထောင်ကိုရုတ်တရက်ပြောင်းရွှေ့လိုက်တာမို့အတော်လေးအခက်အခဲကြုံနေတယ်လို့ VOE ကိုပြောပြပါရယ်
။သူကမတရားလုပ်နေကြတာကျွန်တော်တို့ကဘာပြောလို့ရအောင်အဓိကအဲ့ဒီကဟိုရှင်းရှင်းပြောရရင်ဟိုတတ်မပြစ်တာပဲကြည်နဲ့နေရတာအခုလည်းအဲ့လိုတွေဖြစ်မှာဆိုလို့အသေးတာနောက်ကနေလိုက်သွားတာမနေ့က300ကျော်တည်းထုတ်သွားတာစိတ်တောင်းမှ300ကျော်ထုတ်သွားတယ်အဲ့ဒီရောအဲ့ကြိုက်မရောဟိုယောက်ျားလေးအယောက်20နဲ့2ယောက်မိန်းကလေး20နဲ့2ယောက်ပေါ်သွားတယ
်အင်းစိန်ထောင်ထဲမှာနိုင်ငံရေးအကျဉ်းသားတွေအပြင်တခြားပြည်မှုတွေနဲ့အကျဉ်းချခံရသူတွေလည်းအများပြားများလာတာကြောင့်အကျဉ်းထောင်ထဲမှာထားရှိရမယ့်အကျဉ်းသားဥယျာဉ်ပမာဏကျော်လွန်နေတာမှပြောင်းရွှေ့တာဖြစ်တယ်လို့အမည်မဖော်လိုတဲ့အကျဉ်းဥစည်းဌာနကဝန်ထမ်းတယောက်ကပြောပါတယ်။နောက်ထပ်လည်းအပြောင်းအရွှေ့တွေလှုပ်ဖို့ရှိတဲ့အပြင်အင်းစိန်သားမကတနိုင်ငံလုံးကအကျဉ်းထောင်တွေမှာပါအပြောင်းအရွှေ့တွေလှုပ်ဖို့ပြင်ဆင်နေတယ်လို့သူကပြောပါတယ်။အင်းစိန်ထောင်တွင်နိုင်ငံရေးအကျဉ်းသားတွေများပြားလာပြီးအကျဉ်းထောင်တွင်ဖိနှိပ်မှုတွေကိုဆက်ကျင်တဲ့စုဝေးပုံကမှုတွေဖြစ်လာမှစိုးရိမ်တာကြောင့်အခုလိုမျိုးနိုင်ငံရေးအကျဉ်းသားတွေကိုပြောင်းရွှေ့တာဖြစ်နိုင်တယ်လို့ရှေ့နေကလည်းသူ့ရဲ့အမြင်ကိုခုလိုပြောပြပါတယ်။
နောက်တစ်ခုကကြတော့ဒီနိုင်ငံရေးအမှုနဲ့ပတ်သက်တဲ့လူတွေကြတော့ထောင်ထောင်ထဲမှာစစ်ဖွဲ့လာရင်ထောင်နဲ့အုပ်ချုပ်ရတာခက်ခဲမှုရှိတဲ့အတွက်အဲ့လိုမျိုးနိုင်ငံရေးအမှုနဲ့ကြလာတဲ့လူတွေစစ်ဖွဲ့မှုပြတ်သွားအောင်ပေါ့နော်အခြားနေထောင်တွေပြန်ပြီးတော့ခွဲပြေးတာ
ရန်ကုန်အင်းစိန်အကျဉ်းထောင်ကလည်းခုလိုနိုင်ငံရေးအကျဉ်းသားတွေကိုထောင်တွေပြောင်းရွှေ့နေပြီမဲ့မန္တလေးတိုင်းအပါအဝင်တခြားအကျဉ်းထောင်တွေမှာတော့ထောင်ပြောင်းတဲ့တည်းမကြရသေးဘူးလို့အဲ့ဒီနေရာကတရားလွှတ်တော်ရှင်တွေက VOA ကိုပြောပါတယ်မြန်မာနိုင်ငံမှာဆရာနာသိမ့်ပြီးနောက်ပိုင်းဖန်းစီချုံနောက်ခံထားရတဲ့ထဲကအများစုဟာအင်းစိန်အကျဉ်းထောင်မှာဖန်းစီခံထားကြရတာပါအကျဉ်းသားတွေပြစ်သိမ့်နေထိုင်နေကြရတဲ့အင်းစိန်ထောင်ထဲမှာထောင်အာဏာပိုင်တွေကအကျဉ်းထောင်လက်ဆွဲနဲ့မညီတဲ့ဖိနှိပ်မှုတွေလှုပ်ဆောင်နေတယ်လို့ထောင်ကပြန်လွတ်လာသူတချို့ကပြောပြကြပါတယ်ရှင်